ထိုင်းနိုင်ငံမှာရေလုပ်ငန်းနဲ့ရေရွက်ပစ္စည်းအများဆုံးထုတ်လုပ်တဲ့စမော့စကွန်ခရိုင်မဟာချိုင်ဒေသကိုမတ်လ5ရက်နေ့ကထိုင်းဝင်ကြီးချုပ်ကိုတိုင်ကွင်စင်လေ့လာခဲ့ပြီးမြန်မာအလုပ်သမားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာအလုပ်သမားတွေကိုဥပဒေနဲ့အညီကာကွယ်စောင့်ရှောက်ပေးနေတဲ့အကြောင်းကိုလည်းမြန်မာအလုပ်သမားတွေနဲ့တွေ့ဆုံစဉ်မှာဝင်ကြီးချုပ်ကပြောသွားပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှကပြောပြမှာပါရှင်
။စမော့စကွန်ဒေသမဟာချိုင်မြို့နယ်အတွင်းကိုထိုင်းဝင်ကြီးချုပ်ပရာယုချန်အိုချာကိုတိုင်းကွင်းစင်းလေ့လာပြီးအလုသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့မြန်မာအလုသမားတွေကိုတွေ့ဆုံသွားခဲ့တာပါ။ထိုင်းဝန်ကြီးချုပ်ရဲ့ခီးစဉ်နဲ့ပတ်သက်လို့ရွှေပြောင်းအလုသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုသုံးသပ်ပြပါတယ်
။သမုစာခွန်ဒီတောက်လာတဲ့ဆိုတာကထိုင်းနိုင်ငံမှာရှိတဲ့ခရိုင်ဆင်းသက်ဆင်းသက်ပြမှာသမုစာခွန်ကရှင်နေရတဲ့ကြည့်စားတောက်ဒီနဲ့ဒီပန်းနိုင်ငံမြောက်ဒီကတင်ပေါ်တဲ့ဒီတိုက်ကြီးတွေကမင်းရအရောက်ဝင်ရုပ်ကိုတင်ကွင်းစင်းရတယ်ဆိုတာကသတိပောက်ပြတာလေလုံသားရင်းနဲ့ပတ်သက်လို့ပြဿနာတွေအများကြီးနောက်ပင်ရေလွတ်ကြည့်စီစားတော့နဲ့ပတ်သက်တဲ့လုံလုံငန်းကိုနေမလဲအများပြဿနာတွေအများကြီးအဲ့ဒါတွေပြုကြတယ်စနေကြကွင်းစင်းလေးလိုက်မှအနာတော့ကောင်းလို့မဆိုပြတာပါပဲအဲဒီကကတော့ဆိုင်းနိုင်ငံပြည်တွင်ကြောင်းနေမှုတွေလုပ်နေပြီးဥပဒေနဲ့အညီဒီမှာတို့ကာကွယ်ဆောက်ရှုံးမှုတွေပြုနေပြီးစတဲ့ကြပေါ့နော်ကာကွယ်ဆောက်ရှုံးမှုပြုနေကြပ
ြထိုင်းနိုင်ငံဟာပင်လယ်ပြင်မှာငါးဖက်လုံသားတွေကိုကျွနေတဲ့ဖွဲခိုင်းစီတယ်ရည်ရွယ်ပစ္စည်းစက်ရုံတွေမှာလည်းကလေးလုပ်သားတွေကိုခိုင်းစေတယ်ဆိုပြီး EU ဥရောပအပါအဝင်နိုင်ငံတကာရဲ့ဝေဖန်မှုတွေကိုခံနေရပြီးလူကုန်ကူးမှုတွေအစိုးဆုံးဖြစ်နေတယ်လို့လည်းသတ်မှတ်ခံခဲ့ရတာပါဒီအတွက်ထိုင်းဆိုရကလူကုန်ကူးမှုတွေကိုဖမ်းဆီးမှုတွေလုပ်လာခဲ့ပြီးတဲ့နောက်အလုသမားတွေအားလုံးကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ခွင့်ပြုပေးခဲ့ပါတယ်ဒီနောက်မှာတော့စိုးရွားတဲ့အခြေအနေတွေကိုတဖြည်းဖြည်းထိန်းချုပ်မှုတွေလုပ်လာနိုင်ခဲ့တယ်လို့ဆိုပါတယ်
ကွန်မန်ထရက်ဖစ်ကိုခေါ်တဲ့ဒီလူကုန်ကူးမှုပြဿနာနောက်ခြိုက်ဒီပါလို့ခေါ်တဲ့ကလေးလူထုမှာပြဿနာနောက်ကဖို့စ်ဒီပါလို့ခေါ်တဲ့အတင်းအဓမ္မဆန်းစစ်မှုအဲ့ဒါတွေနဲ့တော့တန်ခတ်ထားတာအဲ့ဒါတွေသူကြိုးစားပြီးဟိုပြည်တံတွေရောအောင်ကြိုးစားလာတဲ့အတွက်ကြောင့်ဟိုသူရတဲ့အရှင်ကြီးလေးရတဲ့တတိကြီးတော့ရောပါလာတော့လို့ပြောရပါတယ
်မြန်မာလူသမားတွေနဲ့တွေ့ဆုံချိန်မှာတော့လုံအားကတူပီးရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်ဝန်ကြီးချုပ်ကမြန်မာနိုင်ငံမှာတနေ့လုံအားကဘလောက်ရတယ်လဲဆိုတာကိုလည်းမေးခွန်းထုတ်ခဲ့ပြီးထိုင်းနိုင်ငံမှာတော့တနေ့လုံအားကဘတ်300ကျော်မြန်မာငွေနဲ့ဆိုကျပ်ငွေ 12,000 ကျော်ရတယ်မဟုတ်လားဆိုပြီးပြန်လည်မေးခွန်းထုတ်ခဲ့ပါတယ်။ဒါပေမဲ့လုံအားကတိုးပီးရေးကိစ္စတွေကိုသူ့အနေနဲ့သဘောတူတဲ့အကြောင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့ကလည်းထိုင်းနိုင်ငံရဲ့တရားဥပဒေကိုလေးစားလိုက်နာဖို့နဲ့ထိုင်းနိုင်ငံကိုချစ်မြတ်နိုးကြဖို့ဆိုပြီးမှာကြားသွားခဲ့ပါတယ်။မြန်မာနိုင်ငံကတော့ပြီးခဲ့တဲ့ရက်ကပဲအနှိမ့်ဆုံးလုံအားကားအဖြစ်တနေ့ကိုကျပ်ငွေ 4,800 သတ်မှတ်ပေးခဲ့ပြီးထိုင်းဘတ်ငွေနဲ့ဆိုရင်တော့ဘတ်ငွေ 120 ဝန်းကျင်ရရှိမှာဖြစ်ပါတယ်ဒီအတွက်လုံအားကလစာနေပါတာဝင်ငွေထွက်ငွေမများတာတာအလုတ်ကန်အခွင့်အလမ်းတွေမရှိတာတွေကြောင့်ထိုင်းနိုင်ငံထဲကိုနေ့စဉ်မြဲဆောက်မြောက်ဒီချစ်ကြည်တံတားပေါ်ကနေထောင်ကနန်းရှိတဲ့အလုသမားတွေဝင်ရောက်လာနေစေဖြစ်ပါတယ်ထိုင်းဝန်ကြီးချုပ်ကတော့ထိုင်းနိုင်ငံအတွင်းမှာအင်းနီနာချင်းနိုင်ငံတွေကအလားရောက်လုံလုံကိုင်းနေကြတဲ့လူဦးရေ9,000ကျော်ကိုတရားဝင်မှတ်ပုံတင်တဲ့အခြေအနေကနှိမ့်ကွင်းနေတာမို့အများဆုံးအဆုံးသတ်ဖို့အတွက်သူ့ရဲ့အစိုးရတာဝန်ရှိသူတွေကိုပြောဆိုသွားပါတယ်။ထိုင်းအစိုးရသတ်မှတ်ထားတဲ့အချိန်တိုင်းစည်ရင်မပေးသွင်းတဲ့သူတွေအလုံလုံခွင့်လက်မှတ်မှတ်ပုံမတင်တဲ့သူတွေကိုတော့ဖမ်းဆီးသွားမယ်လို့လည်းထိုင်းဝန်ကြီးချုပ်ကစမော့စခွန်ဒေတာကိုကွင်းစင်းလေ့လာမှုလုပ်စဉ်မှာတတိပေးသွားပါတယ်ရှင်။